နာမည်ကျော်ပါကစ္စတန်သတင်းတောက်တူကင်ညာနိုင်ငံမှာတနက်နေ့ပစ်သက်ခံရခဲ့တာကြောင့်တည်ဆုံးခဲ့ရပြီးအာဏာပိုင်တွေကတော့မှောင်ရင်ပစ်ခတ်မှုဖြစ်တယ်လို့ပြောဆိုပါတယ်။တနင်္ဂနွေနေ့ညကမဂဒီမြို့နယ်မြို့တော်နိုင်ရိုဘီအခြားအဝေးပြေးလမ်းမှာသူ့ရဲ့ကားကိုမောင်းနှင်လာတဲ့ယာဉ်မောင်းကစစ်စေးဂိတ်မှာမရက်လို့ဆိုတဲ့ဆွဆဲချက်နဲ့ပစ်ခတ်ရကအသက်50အရွယ်ပါကစ္စတန်သတင်းတောက်အာရှရှရစ်ဦးကောင်းကိုထိမှန်ပြီးတည်ဆုံးခဲ့တာလို့ကင်ညာနိုင်ငံကထင်ရှားတဲ့သတင်းစာတစ်စောင်ကပေါ်ပြခဲ့ပါတယ်။ရှရဲဟာပါကစ္စတန်နိုင်ငံကထိတ်တန့်ရုပ်မြင်သံကြားသတင်းဌာနတစ်ခုဖြစ်တဲ့ ARY သတင်းဌာနမှာပါဝါပလေးအာဏာကစားပွဲဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုနှစ်အတော်အကြာပြုလုပ်ခဲ့သူဖြစ်ပါတယ်။သူ့ရဲ့ Twitter လူမှုကွန်ရက်မှာလည်းကြီးစုသူမှာယုံကြီးစုသူနှစ်တန်းကျော်ရှိပါတယ်။သူ့ရဲ့သေဆုံးမှုအတွက်ပါကစ္စတန်မှာလူမျိုးများဝမ်းနဲ့ကြေကွဲသလိုစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့လည်းတောင်းဆိုကြပါတယ်။